မြန်မာနိုင်ငံမှာ Wave Money နဲ့ KBC Pay လိုမျိုး Mobile Payment နဲ့ Mobile Banking စတဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုစီစစ်ပြီးတော့ကိုရေးကိုတာအချက်လက်တိတိကျကျမဖော်ပြဘူးဆိုလို့ရှိရင်အကောင့်ပိတ်တဲ့အထီကိုအရေးယူမယ်လို့စစ်ကောင်စီကတတိပေးထားပါတယ်ငွေကြေးစစ်ဆေးမှုတွေကိုစစ်ဆေးနိုင်ဖို့နဲ့အကြမ်းဖက်မှုတွေအတွက်ငွေကြေးထောက်ပံ့တာကိုတားမြစ်နိုင်ဖို့ mobile phone ကနေငွေကြေးလွှဲတဲ့လုပ်ငန်းတွေကိုထိန်းချုပ်ဖို့စ조사နေတယ်လို့မြန်မာစစ်ကောင်စီကပြောပါတယ်။ဒီလိုစစ်ကောင်စီတင်းကျပ်လိုက်တဲ့အတွက်ဘဏ်တွေအပေါ်မှာအနှံသူတွေရဲ့ယုံကြည်မှုပိုပြီးလျော့နည်းသွားနိုင်တယ်လို့လုပ်ငန်းလည်ပတ်တဲ့အခါမှာလည်းအခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်ချက်တွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမြတ်မွန်ကပြောပြမှာပါရှင်။
မြန်မာနိုင်ငံမှာငွေကြေးလုံခြုံရေးနဲ့အကြမ်းဖက်မှုတွေကြောင့်မိုဘိုင်းငွေကြေးလုပ်ငန်းအလုံးကိုကန့်သတ်ထိန်းချုပ်ဖို့လှုံ့ဆော်ရတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကစက်တင်ဘာ20ရက်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။မိုဘိုင်းငွေပေးချိမှုတွေမှာမတမာဝတ္ထုတွေရာအချက်လက်တွေကိုမှန်ကန်စွာဖြစ်သိမ်းရမရှိဘဲမိုဘိုင်းငွေပေးချိမှုအချို့ကိုမတမာတဲ့နီလာနဲ့တရားမဝင်ငွေလွှဲပြောင်းမှုနဲ့ငွေကြေးလိမ်လည်မှုတွေလှုံ့ဆော်လည်ရှိပါတယ်။ဒီလိုလိမ်လည်မှုတွေကြောင့်ပြည်သူတွေနစ်နာဆုံးရှုံးမှုရှိတဲ့အတွက်ကြောင့်မလို့ဒါဆက်သွယ်ဆောင်ရွက်လုပ်တဲ့အနေနဲ့ကိုကြီးအချက်လက်တွေကိုမှန်ကန်စွာပြည့်စုံစွာဖြည့်သွင်းပြီးမှလာဖြည့်စင်းဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့မိုဘိုင်းငွေရေးကြေးရေးဝန်ဆောင်မှုလုပ်ငန်းများမှာနိုင်ငံတကာစံနှုန်းတွေနဲ့အညီမိုဘိုင်းငွေရေးကြေးရေးစည်းရုံးများဖြည့်စွက်ထားတဲ့အမည်နိုင်ငံသားစီစီရေးကပြအချက်လက်နဲ့စင်ကတ်နံပါတ်တွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဌာနကနေ electronic မှတ်ပုံတင်ခြင်း database နဲ့ဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနရဲ့စင်ကတ်မှတ်ပုံတင်ခြင်း database များသည့်အချက်လက်များဖြင့်တိုက်ဆိုင်စစ်ဆေးခြင်းကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါတယ်အချက်လက်ဖြည့်သွင်းခြင်းကိုကာလတစ်ခုအတွင်းဆောင်ရွက်နိုင်ခြင်းမရှိတဲ့မိုဘိုင်းဝေကြီးစည်ရင်များကိုအပြီးတိုင်ပိတ်သိမ်းတော့မှာဖြစ်ပါတယ
်အချက်အလက်ထည့်တာကိုကာလတစ်ခုအတွင်းသတ်မှတ်ပြီးတော့ပြင်ဆင်လုပ်ဆောင်ခွင့်ပေးမယ်လို့ဆိုပေမဲ့အချိန်ဘယ်လောက်အတွင်းအပြီးသတ်လုပ်ဆောင်ရမယ်ဆိုတာကိုတော့စစ်ကောင်စီပြောခွင့်ရကအတိအကျပြောဆိုခြင်းမရှိပါဘူးတချို့မိုဘိုင်းငွေစည်အကောင့်တွေကိုတော့သက်ဆိုင်ရာငွေကြေးဝန်ဆောင်မှုဌာနကချက်ချင်းပိတ်ပစ်လိုက်တာမျိုးတွေလည်းရှိပါတယ်online ကနေအထက်အလိမ့်နဲ့လူသုံးကုန်ပစ္စည်းရောင်းဝယ်မှုတွေလုပ်နေတဲ့လုပ်ငန်းရှင်တယောက်ကသူ့ရဲ့အကောင့်ပိတ်ခံရတာနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။ဒီစနစ်ကမရှိတင်တော့မို့ရှိတင်တာတည်။ဒါပေမဲ့လုပ်တဲ့သူတွေကစိတ်နာရှိဖို့နဲ့မှန်ဖို့တော့လိုတယ်ဗျ။ခုလောက်တာသူတို့ရည်ရွယ်ချက်နဲ့သူတို့ဆိုတော့စနစ်ကမှန်မယ်မယ်ပြည်သူတွေအတွက်ကအကျိုးထက်အပြစ်ပဲပုံညာ။ကျွန်တော်ဆိုသူတို့ပြောရတဲ့အတိုင်းလုပ်ထားတာ။တော့ကျွန်တော်ကလုပ်ငန်းလုပ်နေတဲ့သူဗျ။အဲ့ဒါကိုဘာမှမပြောဘဲနဲ့ချက်ချင်းဘာမှမစစ်စီဘဲနဲ့သူတို့ပိတ်ပလိုက်တယ်။ပြောတော့အဝင်ထွက်များလို့အပင်ဘာလဲသူတို့နဲ့မဆိုင်ဘူးဆိုပါကြီးလေ။အော်အခုကကျွန်တော်ပတ်စံပြန်ရဖို့ကျွန်တော်ကစားတင်ရဘန်ကိုခောက်ခောက်ခါခါသွားရအဆင်မပြေဘူးဗျကျွန်တော်တို့တွေကတော့
ဘန်ကိုဆက်တွယ်မင်းမြတ်တဲ့အခါမှာသူတို့စီတရားဝင်တင်ပြတာတွေလုပ်ဖို့အတွက်ဘန်မှာကိုရိုင်းလာအချက်အလက်တွေပြန်တင်ဖို့နဲ့ငွေစည်းနဲ့ပတ်သက်လို့အသေးစိတ်တင်ပြချက်တွေကိုပြန်ပြီးတော့ပေးရမယ်လို့တုံ့ပြန်တဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်ကပြောပါတယ်။တချို့အပိတ်ခံရတဲ့သူတွေကိုတရက်အကြာမှာပြန်ဖွင့်ပေးတာတွေရှိပေမဲ့ကိုရေးအချက်အလက်စစ်ဆေးတာတွေပြင်ဆင်တာတွေလုပ်ဖို့လိုရင်တော့ရက်ပိုကြနိုင်တယ်လို့လည်းဘန်တွေဘက်ကအကြောင်းပြန်ထားပါတယ်။အပ်ထားတဲ့ငွေကြေးတွေကိုဘန်တွေဘက်ကအနှံသူလိုတလောက်ပြန်ပြီးထုတ်မပေးနိုင်သေးတဲ့အချိန်မှာonline ကနေငွေလွှဲပြောင်းတဲ့ငွေပေးချေစနစ်အပေါ်ကန့်သတ်မှုတွေများလာရင်ဘဏ်တွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုပိုပြီးတော့လျော့နိုင်သွားနိုင်တယ်လို့လည်းသုံးစွဲရသူတွေဘက်ကထောက်ပြဝေဖန်နေကြပါတယ်စစ်ကောင်စီဘက်ကတော့တရားမဝင်ငွေလွှဲပြောင်းမှုနဲ့ငွေကြေးလိမ်လည်မှုတွေလှုပ်ဆောင်နေတာတွေကိုထိန်းချုပ်ဖို့လို့ဆိုပြီးတော့အကြောင်းပြထားပါတယ်လောလောဆယ်မှာတော့စီးပွားရေးလုပ်ငန်းတချို့လဲပတ်ရတာအခက်အခဲတွေ့နေတဲ့အကြောင်းလဲမိုဘိုင်းငွေပေးချေမှုလုပ်ငန်းလုပ်ကိုင်နေသူတွေကပြောကြပါတယ်ရှင်